ရှမ်းပြည်နယ်အရှေ့ပိုင်းမှာမဲမဲတမာမှုတွေရှိတယ်ဆိုပြီးဆွဆွဲချက်တွေနဲ့နိုင်ငံရေးပါတီတချို့ကရွေးကောက်ပွဲမဲရလတ်ကိုကန့်ကွက်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါမိုင်းတုံမြို့နယ်မှာမဲမဲတမာမှုတွေရှိတာကြောင့်ရွေးကောက်ပွဲရလတ်ကိုပယ်ဖျက်ဖို့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားသလိုမိုင်းဆက်နဲ့မိုင်းဖြတ်မြို့နယ်တွေပါလဲအလားတူတင်ပြဖို့နိုင်ငံရေးပါတီတချို့ကပြင်ဆင်နေတာဖြစ်ပါတယ်မိုင်းတုံမြို့နယ်အတွင်းပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူနဲ့ပြည်နယ်လွှတ်တော်အမှတ်1အတွက်နှစ်နေရာကိုအနိုင်ရထားပြီးပြည်နယ်လွှတ်တော်အမှတ်1မှာတော့ဝါအမျိုးသားပါတီကအနိုင်ရထားတာပါဒီမဲရလတ်တွေဟာတရားမျှတမှုမရှိတာကြောင့်ပယ်ဖျက်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြတောင်းဆိုထားတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့မိုင်းတုံမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမှတ်1ကဝင်ရောက်ရှင်ပြန်ခဲ့တဲ့ဆိုင်းဝင်းမြတ်ဦးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့စက်တရနေ့ကတော့လေတော့ဘဝထိန်းချုပ်တဲ့နယ်မြေထဲမှာရှိတဲ့မဲရုံ15ရုံရဲ့မဲရလတ်တွေကိုပယ်ဖျက်ပေးဖို့ဒီတော်စုရွေးကောက်ပွဲကော်မရှင်ကိုတင်ထားပါတယ်အခုလည်းတရားမဲ့ပြုကျင့်မှုနဲ့လည်းဖတ်တင်ဖို့ခံကောက်ွက်ဖို့ညှိနှိုင်းနေတယ်ဗျာဆက်လက်တွေစူးစောင်းနေပါတယ
်ရွေးကောက်ပွဲရလတ်ကိုကောက်ွက်ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုရှင်းပြပါတယ
်ရွေးကောက်ပွဲမတိုင်ခင်ကတည်းကပေါ့နော်မဲစင်းနေမှာမဟုတ်ဘူးဒီမရှိတဲ့လူက80ရာခိုင်နှုန်းလောက်ပါနေကြဗျာမဲစင်းထဲမှာမဟုတ်ဘူးဒီမရှိတဲ့ပြင်အဖေးမင်းနာမည်မပါတာလဲ70ရာခိုင်နှုန်းလောက်ပါတယ်အဲ့ဒါကျွန်တော်တို့ကန့်ကွက်တယ်ဗျမိုင်းတုံမိုင်းဆက်နှမြို့နယ်ပေါ့နော်သူတို့ကမမှန်ကန်ကန်လှုပ်ထားတဲ့ပါ냐ဆိုပြီးတော့ရှင်းချက်ပေးတယ်ဗျရွေးကောက်ပွဲနေ့ကျတော့အဲ့ဒီအသက်မပြည့်တဲ့ကလေးတွေမဲလာပေးတယ်သူကယောက်ျားလေးကမင်းကလေးနာမည်နဲ့တူကင်းနဲ့ကြိုင်လေးလာပေးတယ်ဗျမဲရုပ်ဘူးကိုတော့ပြောတော့လဲလူမမှန်မဲ့တူကင်းကမာနေတာပဲတဲ့မဲပေးခွင့်ရှိရမယ်ဆိုတော့ဆက်မဲပေးခိုင်းတယ်ဗျအဲ့လိုမျိုးအဲကြောင့်ကျွန်တော်တို့ကလည်းကန့်ကွက်တာပါ
မိုင်းတုံမြို့နယ်မှာ SNLD ကကြားကောင်းပါတီကဒုတိယမဲအများဆုံးရခဲ့တာပါမိုင်းဆက်မြို့နယ်မှာလည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကန့်ကွက်ဖို့ပြင်ဆင်နေကြောင်းကိုမိုင်းဆက်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမှတ်1ကဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဦးခမောင်ဦးကပြောပါတယ
်ကျွန်တော်မိုင်းဆက်နယ်မတော်မှုတွေကိုစုံစမ်းနေတော့ရှိသေးတယ်ခိုင်မာပြီဆိုတာနဲ့ကျွန်တော်ကန့်ကွက်တာတင်ဖို့စီစဉ်ရှိပါတယ်ညာဟုတ်ကဲ့မိုင်းတုံနဲ့မိုင်းဆက်ကကျွန်တော်ဒီဝါခဲချုပ်နယ်မြေတွေတပုံစံနဲ့ပဲဖြစ်နေကျွန်တော်မိုင်းဆက်ကပြည်သူစစ်တွေထုတ်ထုတ်တဲ့နေရာတွေပေါ့နော်အခုတော့ပြည်သူစစ်တွေလက်နဲ့ထုတ်သိမ်းကြပြီဆိုပေမဲ့လည်းသူတို့အာဏာပါဝါတွေကလည်းသူတို့လက်ထက်မှာပဲရှိတော့လေအဲသူတို့ကဒီပါတီတစ်ခုအတွက်ကိုမဲထည့်နိုင်အောင်ဟောဖိအားတွေပေးပြီးမှအလုပ်ထားတယ်ကျွန်တော်ကြားနေရတယ်လေဒီပါတီမှမဲထည့်ပါဘူးမပါဘူးမဲမထည့်ဘူးဟာလားကျွန်တော်ကမောင်းထုတ်နေတယ်ဒါမျိုးကြီးကြားနေရပါတော့မနေရဘူးလို့အဲအမျိုးမျိုးပေါ့
မိုင်းဆက်မြို့နယ်မှာတော့ပြည်ခိုင်ဖြိုးပါတီကပြည်သူလွတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်နှစ်နေရာကိုအနိုင်ရထားပြီးမိုင်းဖြတ်မြို့နယ်မှာလည်းဒီသုံးနေရာလုံးကိုပြည်ခိုင်ဖြိုးပါတီကအနိုင်ရထားတာပါဒီမဲရလတ်နဲ့ပတ်သက်ပြီးကန့်ကွက်လွှာတင်ဖို့ဆောင်ရွက်နေကြောင်းမိုင်းဖြတ်မြို့နယ်ပြည်နယ်လွှတ်တော်အမှတ်နှစ်မှာ NLD ပါတီကဝင်ရောက်ရှင်ပြိုင်ခဲ့သူ US မာကန်ကပြောပါတယ
်ကျွန်တော်ကရက်ကျေးကော်မရှင်ကနေဘယ်မှာသူတည်တင်လာတဲ့ပုံစံ16ကိုသူကပြည်နယ်မြို့နယ်မှာမြို့နယ်ကော်မရှင်ကမင်းအမှတ်ပြင်ပြီးတော့ပုံစံ19ဆိုပြီးတော့အတည်ပြန်ပြုတ်လိုက်တယ်ဖြစ်နေဖြစ်ပြီးအဲ့ဒါသားနဲ့နောက်ပြီးတော့ကျွန်တော်ရက်ကြီးဒီမှာမတရားဘူးသားမတမာမှုနဲ့လှုပ်ဖက်တဲ့ဥပဒါကျွန်တော်အချက်လက်တွေတော်တော်များများယူထားတယ်အဲ့ဒါကြောင့်ကျွန်တော်ကဥပဒေနဲ့ညှိဆုံးပြစာရေးမှအမှုဖွင့်မယ်နောက်ပြီးတော့ဥစားတယ်ဒီတိုင်းပြုတ်တော်ကော်မရှင်ကလည်းကျွန်တော်တန်ခွက်လာတင်ဖို့အခုကျွန်တော်လုပ်နေပါတယ်
အခြားရရှိထားတဲ့သတင်းအချက်အလက်တွေကတော့မဲဒစိတ်တုံးအတူအသုံးပြုပြီးကြိုတင်မဲပေးတာပြည်သူစစ်ခေါင်းဆောင်တွေကဖိအားပေးပြီးမဲထက်ခိုင်းတာတွေပါဝင်ကြောင်းပြောပါတယ်တချီလေးခရိုင်နဲ့မိုင်းဆက်ခရိုင်အပါအဝင်ရှမ်းပြည်နယ်အမျိုးသားလွှတ်တော်အမှတ်3မှာလည်းပြည်ခိုင်ဖြိုးပါတီကအနိုင်ရထားပြီးဒုတိယမဲအများဆုံးရတဲ့ NLD ပါတီကမဲမတမာမှုတွေရှိကြောင်းသတင်းထွက်ပေါ်လာတာကြောင့်အချက်အလက်ကောက်ယူတာတွေရှိနေပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်3ခုကဒီလိုမဲမဲတမာမှုတွေရှိကြောင်းပြောဆိုတာတွေရှိတယ်လို့အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကလည်းရွေးကောက်ပွဲမှာမတရားပြုကျင့်မှု80ကျော်ကိုရဲကိုတိုင်ကြားထားတယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းအမှု950ကျော်တိုင်ကြားထားကြောင်းသတင်းထုတ်ပြန်ထားပါတယ်ပြည်ခိုင်ဖြိုးပါတီက2020ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိတာကြောင့်ပြန်လည်ကျင်းပဖို့တောင်းဆိုထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့မတရားတာရှိရင်ရဲတပ်ဖွဲ့ကိုတိုင်ကြားနိုင်တယ်လို့ဥပဒေကြောင်းအရကန့်ကွက်နိုင်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်